မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ် Tom Andrews ရဲ့ဂျူ26ရက်ကထုတ်ပြန်တဲ့ Banking on the Death Trade တင်မင်းတမန်ကုန်သွယ်မှုဆိုင်ရာဘဏ်လုပ်ငန်းဆင်းမှာမြန်မာစစ်ကောင်စီအတွက်စစ်ဘက်ဆိုင်ရာပစ္စည်းဝယ်ယူမှုနဲ့ဆက်ဆက်တဲ့ငွေလွှဲပြောင်းမှုအပါအဝင်ဝန်ဆောင်မှုပေးနေတဲ့နိုင်ငံပေါင်း9နိုင်ငံကဘဏ်ပေါင်း16ခုလည်းမှာစင်ကာပူကဘဏ်တွေကိုဖော်ပြထားတာနဲ့ပတ်သက်ပြီးဂျူ28ရက်မှာစင်ကာပူနိုင်ငံရဲ့ဌာနကမဟုတ်ကြောင်းတုံ့ပြန်ပါတယ်စင်ကာပူနိုင်ငံနေနဲ့2021 February ကစပြီးမြန်မာနိုင်ငံအခြေအနေဟာငွေကြေးခွာချမှုနဲ့အကြမ်းဖက်ဝါဒဆိုင်ရာငွေကြေးထောက်ပံ့မှုအန္တရာယ်ရှိနိုင်တာကိုတွေ့ရတဲ့အတွက်စင်ကာပူငွေကြေးအာဏာပိုင်အဖွဲ့ MAS ကစင်ကာပူဘဏ်အဖွဲ့စည်းတွေနဲ့အနည်းငယ်လက်တွဲပြီးဒါကိုတားဆီးဖို့ကြိုးစားကြောင်းနဲ့စင်ကာပူဘဏ်တွေဟာမြန်မာနိုင်ငံကိုလက်နဲ့ရောက်သွားစေမယ့်ရောင်းချမှုတွေငွေကြေးဖွဲ့ပြောင်းမှုတွေမလုပ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါပြန်မြန်မာကုမ္ပဏီတွေလူပုဂ္ဂိုလ်တွေနဲ့ပတ်သက်တဲ့ငွေကြေးဖွဲ့ပြောင်းမှုတွေကို FATA ငွေကြေးဆိုင်ရာအလုပ်ဖွဲ့ရဲ့2022အောက်တိုဘာမှာထုတ်ပြန်တဲ့အမည်နဲ့ဆက်မှပါမပါဆက်ဆီးခဲ့ကြောင်းတချိန်ထဲမှာပဲမြန်မာနိုင်ငံတွင်းကလူသားစာနာမှုအကူအညီပေးသူတွေတရားဝင်ထောက်ပံ့ကူညီနေတဲ့အဖွဲ့အစည်းတွေရဲ့ငွေကြေးဆိုင်ရာလုပ်ငန်းတွေထိခိုက်မှုမရှိအောင်လည်းဂရုစိုက်လှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်